ကျွန်တော်ညံဝင်းရပါခင်ဗျာထမ်းမြမနယ်စပ်မြို့ဖြစ်တဲ့ကရင်ပြည်နယ်ဖျားသုံးစုမြို့ရဲတပ်ဖွဲ့ကအဲ့ဒီဒေသ NLD ပါတီမြို့နယ်ဥက္ကဋ္ဌဦးတန်းရင်ကိုမင်းညကဖမ်းဆီးထားတာကြောင့်ချက်ချင်းပြန်လွှတ်ပေးဖို့မြို့ကံပြည်သူတွေကတင်းငွေတွေနေမနဲ့အာယုံတက်တဲ့အခုချိန်ထိရဲစခန်းကိုဝမ်းရံပိတ်ဆို့ထားတဲ့အကြောင်းတင်ပြချင်ပါတယ်နေစပ်ဖျားသုံးစုမြို့နယ်မှာဒေါ်အောင်ဆန်းစုကြည်နဲ့ NLD ပါတီကိုဝမ်းရံထောက်ခံသူတွေကည7နာရီကျော်အချိန်လမ်းမတွေပေါ်မှာကဘာမကြည့်ဘူးတချင်းကိုတန်ပြန်ဒီဆိုတာကားဟွန်းတိရတွေလုတ်ခဲ့ပြီးနောက်လူစုခွဲခဲ့ကြတာပါအဲ့ဒီနောက်ည7နာရီလောက်မှာဖျားသုံးစုမြို့နယ် NLD ပါတီဥက္ကဋ္ဌဦးတန်းရင်ကိုရဲတပ်ဖွဲ့ကလာရောက်ဖမ်းဆီးသွားတာဖြစ်တယ်လို့မတ်တစင်ခိုင်ဆိုသူက Facebook စာမျက်နှာပေါ်မှာ live လွှင့်ရင်းVOA ရဲ့မိကုံးကိုအခုလိုဖြေကြားပါတယ
်ကျမတို့ကဘာမကြည့်တချင်းလေကျမတို့ဆိုတာပေါ့နော်အဲဆိုတာကိုကျမတို့လူစုတဲ့ချိန်မှာသူကမခေါ်ရဘဲနဲ့ဒီလူစုပွဲတဲ့ချိန်မှာသူကကျမတို့ NLD ဥက္ကဋ္ဌဦးတန်းလွင့်ကိုသူတို့ကကားပေါ်ခေါ်တင်သွားပါတယ်အဲ့ဒါကြောင့်ပါကျမတို့လည်း discussion မှာတောင်းဆိုနေတာပါချင
်ဒေ
းယေဒေးယေ
မြို့ကန်ဒီဟာဦးတန်းလွင်ဖန်းစီထားတဲ့ဖျားသုံးစုမြို့ခေါက်ကွင်းနာကမြို့နယ်ရဲစခန်းကိုညအချိန်ကတည်းကဝိုင်းထားကြပြီးအ мян ပြန်လှုပ်ပေးရင်တညာလုံးအော်ဟစ်တောင်းဆိုနေခဲ့ကြပါပါမြမပြည်စံတော်ချင်းညတကောတနအီခွဲကျော်အချိန်မှာတော့ဦးတန်းလွင်ကိုတနင်္ဂနွေနေ့မနေ့အစောပိုင်းမှာအာမခံနဲ့ပြန်လှုပ်ပေးမဲ့အကြောင်းရဲတွေကလူတို့ကိုပြောပါတယ်ဦးတန်းလွင်ကိုလည်းပိတ်ထားတဲ့ရဲစခန်းဝင်းအဝအထိခေါ်လာပြီးလူလူနဲ့စကားပြောခွင့်ပေးခဲ့ပါတယ
်ဒီလိုမျိုးတောင်းတောင်းလေးပြန်ရောက်ရှိလာတဲ့အတွက်မပြန်မင်းနဲ့ဟုတ်လားကျွန်တော်ကိုလွတ်ပြေးဖို့တောင်းဆိုထားတဲ့အတွက်အမောတန်ကျွန်တော်ရပါတယ်အဲ့ဒီအမောတန်ရရင်မှဒီညတော့မရပါဘူးလေအဲ့မနေ့မှအကြောင်းရှိရင်လူလူလေးကနဲ့9နိုင်ပြည့်6နိုင်ဆိုရင်အဲ့ဒီအမောတန်ကျွန်တော်ထူပြီးပြီလို့ရှိရင်အားလုံးချက်လက်ပြီးယူပြီးလို့ရှိရင်အမောတန်ကျွန်တော်ရပါကျွန်တော်ထပ်ပြောမယ်အားလုံးအပြန်အပြေပါတက်ဆိုင်နေတဲ့ပုံနဲ့အားလုံ
းဟုတ်ပါဘူးမပြန်ဘူးဝေလုံးကျွတ်လွတ်ပေလားလက်မထူလားမပြန်ဘူးတောင်းလိုက်တော့မှဘာမှမထူတော့ဘူးတောင်းလိုက်တော့မှမပြန်ဘူးနေစေဘာမှမဖြစ်ဒီမှာပဲနေမယ်ဒီမှာပဲအိမ်မယ်ဘာမှမဖြစ်ဘူးမပြန်ဘူး
ဦးတန်းလွင်ပြောသွားသလိုသူ့ကိုစီစစ်နေတဲ့ကိစ္စတွေပြီးရင်တော့မနေ့စောပိုင်းမှာပြန်လှုပ်ပေးမယ်လို့ပြောသွားပေမဲ့တကယ်ပြန်လှုပ်ပေးမပေးဆိုတာတော့မသိနိုင်သေးပါဘူးရဲစခန်းအဝင်အထွက်ဂိတ်နှစ်ခုသုံးခုပတ်ပတ်လည်မှာမြို့ကန်ပြည်သူလူထုတွေပိတ်ဆို့ဆောင်ဆိုင်နေတာကိုလူမှုကင်ရဲ့သတင်းတွေမှာတွေ့နေရပါတယ်ခင်ဗျာ